ဆရာဦးဝင်းတင်ဟာသတင်းစာဂျာနယ်အတော်များများမှာလောက်ကင်ခဲ့ပူပါတယ်။အဲ့ဒီထဲက1958ခုနှစ်မှာကျေးမုံသတင်းစာ1969ခုနှစ်မှာမန္တလေးဟန်တာဝတီနေ့စဉ်သတင်းစာမှာအက်ဒီတာချုပ်အဖြစ်တာဝန်ယူလောက်ကင်ခဲ့တယ်လို့သိရပါတယ်။သူဖြတ်တန်းခဲ့တဲ့သတင်းစာလောကတစ်လျှောက်မှာသတင်းစာသမားကောင်ပီတာပြီးပြည်သူအတွက်အကျိုးပြုတဲ့သတင်းတွေကိုမကြောက်မရွံ့တင်ပြနိုင်ခဲ့သူတစ်ယောက်ဖြစ်တယ်လို့သူနဲ့လက်တွဲလောက်ကင်ခဲ့သူတွေကပြောကြပါတယ်။ဦးဝင်းတင်ဟာခေတ်ဝင်ကိုထမ်းရမှာတာဝန်ကျေပွန်တဲ့သူတစ်ယောက်ဖြစ်တယ်လို့ဟန်တာဝရီသတင်းစာကိုလက်တွဲလုတ်ကန်ခဲ့ဘူးတဲ့ကိုလေးအင်းဝကွန်ကြီးကပြောပါတယ်
သူရဲ့ဂုံမြာနံပါတ်1ရိုးသားတယ်ဗျာပြသားတယ်ဗျာရဲရင်တယ်ဗျာခက်ကနေပြီးတော့သူမဟုတ်မော်တင်ပေးလိုက်တဲ့တောင်းကဘလောက်ကြည့်နေလဲဆိုတာမူကြည့်ပါပဲတဲ့အဲ့တော့ဦးဝင်းတင်ဟာကြည့်ဦးမကောက်ဦးပဲလော်တော့တယ်လူပါဗျာကတော့နေမွေးဗျာကောင်းလိုက်တာဟန်တာဝရီကတော့အရောခမနာမေကျော်အဲ့ဒါမျိုးတွေသိစီအောင်ကောင်းနေဗျာရဲတော်သရဲတော်တို့ဘုတ်တစ်ခုကော်ပိုရေးရေးတစ်ခုဌာနတစ်ခုဖောက်ပြန်နေရဲတော်ထဲမှာသုံးရလောက်နေတော့ follow up တစ်ခုထပ်ရေးအဲ့ဒီဘုတ်ကော်ပိုရေးရေးဌာနပြင်သလားမပြင်ဘူးလား9ရလောက်နေတခါထပ်ရေးလူတွေကသိကျင်တယ်သုံးခါလဲရေးပြီးရနောက်ကမရေးနေတော့ရေးလဲကျွန်တော်မထည့်ဘူးဘာလို့လို့ဆိုတော့ကျွန်တော်တို့မှားသားနဲ့ဟန်တာဝရီကဒီကော်ပိုရေးရှင်းဒီဌာနတဲ့ဖိနေပါလားမိဓာဌာနအခုလက်မမရလို့တဲ့နဲ့ကျေတော့မှန်တာပါပါလိမ့်မယ်ဒါသရဏာကျင့်ဖို့ဖက်ဆိုဟလူဒီဒုလေးလေတော်နားလေဗျ
ဟန်တာဝရီသတင်းစာကိုမန္တလေးမှာဦးဝင်းတင်ဦးဆောင်ပြီးထုတ်ဝေစဉ်ကလက်ရမြောက်တဲ့ကာတွန်းလက်ရတွေကိုဖော်ပြပေးခဲ့ပြီးမြမပြီးကာတွန်းလောကအတွက်ဦးဝင်းတင်ရဲ့ကျေးဇူးကြီးမားခဲ့တယ်လို့ဆရာညီပူလေးကပြောပါတယ
်။မန္တလေးမှာဟန်တာဝရီလာလို့တော့ထူးခြားတာကတော့ကာတွန်းဆရာတွေနေရာအများကြီးပေးတယ်ဗျာ။ဟန်တာဝရီတင်းစားရောက်လို့ရှိကာတွန်းအရင်ဆုံးပါတယ်ဗျာ။မန္တလေးကာတွန်းလောကပမာပြီးကာတွန်းလောကတည်းဆရာကျေးဇူးမေ့လို့မရဘူးဗျာ။မန္တလေးကခြေကြီးဝါကြီးလူတိုင်းကြည်ညိုရတဲ့ဆရာတော်တွေခုတွေ့အောင်အဖေကခေါ်သွားလို့ရှိတယ်ဗျာ။အဲဒီကဆရာတော်ကြီးတွေကဩဝါဒကိုခံယူတယ်ဗျာ။ဒီနည်းနဲ့တန်ခါလောကမှာလည်းဟန်တာဝရီတင်းစားပေါက်ရောက်ခဲ့တယ်ဗျာ
။တင်းစားဆရာချင်းချင်းသတင်းလောကတဲ့အပြိုင်ဆိုင်ကြိုးပမ်းကြရမှာပုံကိုကြီးမပါပဲသတင်းစာဆရာကောင်းစိတ်သက်ရှိသူတယောက်ဖြစ်တယ်လို့သတင်းစာဆရာကြီးဥက္ကမောင်လေးဖို့တောက်ကြခင်မိုးကပြောပါတယ
်ကျွန်တော်ခေါင်းထောင်လာနေအောင်မိုးရိုးသတင်းစာခေါင်းထောင်နေလောက်အပြေဝပေးခဲ့တဲ့အပြင်မှာဥပမာဆိုရင်ဗျာနိုင်ငံတော်ဝန်ကြီးချုပ်ဦးနွေးရဲ့သတင်းစာကွန်ဖရင့်မှာဆိုလို့ရှိရင်ဦးဝင်းတင်ကဝန်ကြီးချုပ်ဦးနွေးရှင်မှာကျွန်တော်ကို congratulation လုပ်ပြီးတော့ဥက္ကမောင်လေးခင်ဗျာကြီးမုံကိုပြီးလောက်တာခွန်ရဲရှိအဲ့ဒါလုံးပြောတယ်ဗျာကျွန်တော်ဆိုလိုတာကအဲ့ချိန်မှာကြီးမုံကအရာအချိန်ရနေနံပါတ်1သတင်းစာဖြစ်နေမိုးကြိုးသတင်းစာဗမာခေပေးပြီးမှထွက်လာပြီးတော့နောက်ကလည်းရတဲ့သတင်းစာပေါ့ဗျာဒါပေမဲ့လက်တွဲခေါ်သွားတယ်သတင်းစာသမားချင်းမနှိတ်ကဖူးဗျာအဲ့ဒါကျွန်တော်ဘက်ကပြောမယ်ဆိုရင်တော့ဒါအင်မတန်တန်ဖိုးကြီးတဲ့သတင်းစာစိတ်တက်ပဲ
ဦးဝင်းတင်ဟာသတင်းစာလောကမှာကျင်လည်ခဲ့ရင်1988ခုနှစ်ရှစ်လေးလုံးရေးတော်ပုံနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုထူထောင်ခဲ့သူတွေထဲမှလည်းပါဝင်ခဲ့ပြီး1989ခုနှစ်မှာစစ်အစိုးရရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရပြီး2008ခုနှစ်စက်တင်ဘာ24ရက်နေ့ထိထောင်ထဲမှာနှစ်ပေါင်း20နီးပါးနေခဲ့ရသူလည်းဖြစ်ပါတယ်။နိုင်ငံရေးအရဒီမိုကရေစီရေးအတွက်ဥဆောင်ပေးသူတယောက်ဖြစ်တာနဲ့အညီသူကွယ်လွန်သွားတာဟာသတင်းစာလောကအတွက်တိုင်းပြည်နဲ့လူမျိုးအတွက်ဆုံးရှုံးမှုကြီးတစ်ခုဖြစ်တယ်လို့သတင်းစာဆရာကြီးဦးတာပန်းကပြောပါတယ်။
သူဆုံးတာကတော့မိသားစုတွေအတွက်သာဆုံးတာမဟုတ်ပါဘူးတိုင်းပြည်နဲ့လူမျိုးအတွက်ပြည်နာအတွက်ဒီမိုကရေစီအတွက်ဆုံးရှုံးတာပါကျွန်တော်တို့ရေကင်းမှကြတော့လေတူတူနောက်ပါတီတွေဘွဲတော့သူက NLD မှာဖောင်တာပေါ့ဗျာကျွန်တော်တို့ကတော့တိုင်းရင်းသားရေးတော့မယ်လူတွေဆိုတော့အခန့်ဒီမိုကရေစီဘွဲကိုဖောင်တာလုပ်ခဲ့တယ်ပေါ့ဗျာ
ဆရာကြီးဦးဝင်းတင်ဟာသတင်းစာလောကမှာနှစ်ပေါင်းများစွာပြည်သူတွေအကျိုးအတွက်ဆောင်ရွက်ခဲ့ပြီး1959ခုနှစ်ကနေ1964ခုနှစ်ထိစာနယ်ဇင်းကောင်စီမှာအတွင်းရေးမှူးအဖြစ်လဲတာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ